ရှမ်းပြည်နယ်မြောက်ပိုင်းကိုကန် MNDA အဖွဲ့အပြည့်ဝထိန်းချုပ်ထားတဲ့လောက်ကင်မျိုးကိုစစ်ကောင်စီကမနေ့မနက်ပိုင်းတုန်းကလေးကြောင်းကနေစပြီးတော့ဘုံကျဲတိုက်ခိုက်ခဲ့ပါတယ်လို့ MNDA ကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။ညီနောင်မဟာမိတ်အဖွဲ့တွေကရှမ်းမြောက်ဒေသမှာ၄ရက်တာအပြည့်ရက်တဲ့ဆိုတာကိုကြေညာချိန်မတန်ခင်လေးမှာပဲစစ်ကောင်စီဘက်ကအခုလိုမျိုးလေးကြောင်းနဲ့တိုက်ခိ ကိုဝင်းခံမောင်ပြောပြပေးပါမယ်
ရှမ်းမြောက်ဒေသမှာစတင်ခဲ့တဲ့တစ်တုံညာနှစ်ကိုစစ်စီပထမပိုင်းအပြီးကိုကန့် MNDA ရဲ့ထိန်းချုပ်မှုအောက်ကိုလုံဝရောက်ရှိသွားတဲ့လောက်ကိုင်းမျိုးကိုစစ်ကောင်စီကတနင်္ဂနွေနေ့စောပိုင်းမှာလေးချောင်းကပုံကျဲတိုက်ခိုက်ခဲ့တာကြောင့်အရက်သားတအူးသေဆုံးပြီးအနည်းဆုံးလူတအူးထိခိုက်ဒဏ်ရာရခဲ့တဲ့အပြင်နေအဆောက်အဦတွေပျက်စီးထိခိုက်ခဲ့တယ်လို့ MNDA ရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီတော်တွင်ရှမ်းမြောက်ဒေသမှာ14ရက်ည12နာရီကနေ18ရက်ည12နာရီထိအပြည့်ရထားမှဖြစ်ကြောင်း MNDAA ကိုကန့်တက်ကကြေညာထားတာဖြစ်ပါတယ်ရှမ်းမြောက်ဒေသမှာ MNDAA ထုတ်ပြန်ထားသလို4ရက်တာအပြည့်ခတ်ရက်စဲထားကြောင်းတာအန်မျိုးသားလူမျိုးရေးတက်မတော် TNL ပြန်ကြားရေးတာဝန်ခံလွေးရည်ဦးက VOA ကိုပြောပါတယ
် MND ပြောတဲ့အချိန်မှာပဲကျွန်မတို့တက်ကလေဒီ14ရက်ကနေစပြီးမှ14ရက်နေ့ထိပေါ့နော်ဒီ၄ရက်တွင်ကျွန်မတို့အပြည့်ရထားတာဖြစ်ပါလေအဓိကတော့ဒီတရုတ်နိုင်ငံရဲ့ဒီမြန်မာနိုင်ငံနဲ့ပတ်တော်မှာစီမံခန့်မှုကိုကျွန်မတို့ကလည်းတွန်းပြန်ပြီးတော့မှပူပန်ဆွေးနွေးတာဖြစ်ပါလေ
ဒီလိုအပြည့်ရထားပေမဲ့စစ်ကောင်စီဘက်ကတိုက်လာရင်ပြန်ခုခံတိုက်ခိုက်မှာဖြစ်ကြောင်းနဲ့အပြည့်ရနေမီဟာရှမ်းမြောက်ဒေသအတွင်းသာဖြစ်ကြောင်းသူကပြောပါတယ်လက်ရှိအချိန်ရှိတော့လာရှိုးမြို့မှာနှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးဒီမနက်မှာတိုက်ပွဲဆက်လက်ပြင်းထန်နေတာနဲ့ပတ်သက်လို့လာရှိုးမြို့ကတူက COA ကိုပြောပါတယ်
။မင်းနဲ့တော့ဒီငါးရကိုပဲချမ်းရည်ဒီဟုတ်မှုတွေပဲချမ်းကိုအာဟုတ်ပဲတူတက်လာတာအတကောင်တက်လာတော့ဒီကနေချတာဟောဒီကျွန်တော်ရက်ကွက်ကပပလေလေကုန်လည်းနဲ့ကြည့်နေစင်သားတော့လမ်းပြလမ်းပြလမ်းပြဟောကလည်း drone နဲ့ချတာဟိုဘက်ချတာပေါ့ဟိုဘက် drone တွေပေါ့ကွတော့ဟိုဘက်တွေဒီဘက်ဆေးချလိုက်တဲ့ဟာစကျွန်တော်မြင်ရတယ်လားချတာတော့တိုင်ပဲကြားတာအာတကုံချတာဒီမင်းတော့အဲ့ဒါဖဲနာဂျိုလီချ jet fighter လေးလာခြေတော့တယ်လေအခုလည်းချနေတာပဲဒီအခုလည်းပေါက်ပွဲနေဘယ်လိုပြောပြည့်ပြည့်ပြီးပါညာလို့တာပဲအခုလည်းချတာပဲ drone တတိုင်းနဲ့တွေ့နေကြတယ်
ကျောင်းမဲမြို့မှာတော့တိုက်ပွဲတွေမင်းညားကစတင်ပြီးအခုထိဖြစ်နေကြောင်းနဲ့ကျောင်းမဲမြို့အတွင်းလက်လက်ကြီးကြီးကြတာကြောင့်အရက်သားထိခိုက်တာတွေရှိကြောင်းကျောင်းမဲမြို့ကတူကပြောပါတယ
်မင်းညား9နာရီလောက်ပဲဖြစ်တဲ့ဟာသူရတိဖြစ်နေတာမင်းညားဖြစ်တဲ့ဟာတော့သူတို့ဒီအဲ့ဆက်ဆက်ကဖက်အလို့ဖြစ်ကြဒီနေ့ကျတော့အမမြို့တွေရောထွက်ကြတယ်ကိုယ်ကွက်မှာရောကြားတယ်အဲဒီကွယ်မဲ့အောင်ကြီးစပါနာလေးတွေကြာတယ်မျိုးတွေမျိုးတွေဟုတ်ဖြိခိုက်တာကကျွန်တော်တိတိလောက်က၃ရက်လောက်ပဲရှိအောင်အချီမဟုတ
်လက်ရှိတိုက်ပွဲပြင်းထန်နေတဲ့ခမာယာ909ဟာလာရှိုးရှေ့တောင်ဘက်ခြမ်းမှာတရှိပြီး909တပ်ရင်းအနီးကလူနေရပ်ကွက်တွေကိုလည်းနေရာရွှေပြောင်းခိုင်းထားကြောင်းနဲ့လာရှိုးမျိုးမှာလောလောဆယ်မျိုးလူတို့ရဲ့၁၀ပုံ၃ပုံလောက်သာကျန်ရှိတော့ကြောင်းပြောပါတယ်တခြားလာရှိုးမျိုးကတူကလည်းဒီနှစ်ရက်မှာတိုက်ပွဲပိုပြင်းထန်လာနေကြောင်းနဲ့အပြည့်ရဆဲထားတဲ့ရပ်ပိုင်းအပီးတိုက်ပွဲတွေပုံမပြင်းထန်လာနိုင်တာကြောင့်လက်ရှိလာရှိုးမြို့မှာကျန်နေသူတွေပါတိမ်းချောင်ဖို့ပြင်ဆင်နေကြောင်းပြောပါတယ
်။အေး900ခွန်ထက်မှာတော့ချတာတချို့အင်းတော့မီးတော့ဟုတ်ပထမတော့ဒီရက်နဲ့ညနေအရင်ဖြစ်တယ်။ဒီဒီမှာဒီစက်တနာရီပိုင်းကမလက်နဲ့ကြီးအပြန်ခုရတော့တွေ့တယ်။ပိုချလာတယ်ခုနဲ့ရှိပြီးပိုချလာအမကြီးချစ်တယ်ကျွန်တော်ခမန်းဟာဒီလေတော်ရင်ဒီဒီသူအမြန်ထွက်ခါရှင်တဲ့တဘောမျိုးပေါ့နော်အဲကျွန်တော်ကြံခင့်တဲ့လူတွေကျွန်တော်မင်းမတစ်ခါတော့သွားဖို့လို့များတယ်ပေါ့ဆံရဲစီပါပြီလေရှိတာလေးကိုဖားခဲ့ပြီးတော့သွားဖို့တော့ရှိဒီတစ်ပူဆိုးမှာတော့ကျွန်တော်ခမန်းဟာ
မင်းကတော့ရှမ်းကျောင်းအနီးလက်နက်ကြီးကြတာကြောင့်အငိမ့်စားဆရာမနှစ်ဦးလက်နက်ကြီးစားထိမှန်တာရှိကြောင်းနဲ့မစိုးရိမ်ရကြောင်းပြောပါတယ်မိုးကုံမျိုးဘက်ကဒီအပိုင်းတိုက်ပွဲတွေစိုးစိုးဝါဝါပြင်းထန်နေသလိုလျှက်စင်ပြီးဖုန်းနဲ့အင်တာနက်လိုင်းတွေလည်းပြတ်တောက်နေကြောင်းမိုးကုတ်ဒေသခံလူကပြောပါတယ်
။ခြေမီကတော့အများကြီးပိုးပြီလေ။အခြေမီနဲ့ကုန်းကျဲနေတာ။အခြေဘက်ကပထမတစ်ခုကြီးခါနေတယ်။ဒီလိုလည်းတော့အားကြီး။မဆက်တော့ရေးတယ်။ပုံကြီးတွေပုံဖတ်တော့ပါလား။ဘာနိုင်မှလို့ဒီဖုန်းကိုပြောနေတာ
။လက်ရှိမှာတပိတ်ချင်းစင်ကူးစားတဲ့မြို့နယ်တွေမှာလည်းတိုက်ပွဲတွေဖြစ်နေတာကြောင့်မိုးကုတ်ကနေတခြားကိုတင်းချောင်ဖို့လည်းအခက်အခဲရှိနေကြောင်းဆိုပါတယ်။မိုးကုတ်ဒေသခံကဖုန်းလိုင်းမိတဲ့နေရာမှာရောက်နေတာကြောင့်ဆက်သွယ်လို့ရတာလည်းဖြစ်ပါတယ်။တရရမြို့နယ်မှာတော့ဒီလ10ရက်နေ့ကစစ်ကောင်စီတပ်စခန်းချို့ကို TNL ကတိုက်ခိုက်ခဲ့ပြီးတဲ့နောက် UWSA Water ဖွဲ့ရာအင်အား2000လောက်နဲ့တိုင်ရန်မျိုးကိုဝင်ရောက်လာခဲ့ပါတယ်။လက်ရှိမှာစစ်ကောင်စီတပ်တွေကသူတို့တပ်စခန်းမှာရှိနေပြီး Water ဖွဲ့တွေကမြို့အတွင်းအပြင်မှာတပ်ဖြတ်နေရာယူထားသလိုတိုက်ပွဲဖြစ်ပွားတာတော့မရှိပါဘူး။ဒီကနေ့ထိတော့ဌာနဆိုင်ရာဂျုံနဲ့ကျောင်းတွေပိတ်ထားဆဲဖြစ်ပါတယ်။မိုင်းရဲမျိုးကိုလည်းဒီလ13ရက်နေ့ကရှမ်ပီတိုတဲရေးပါတီ SSPP SSA မြောက်ပိုင်းကအင်အား1000လောက်နဲ့ဝင်ရောက်လာပြီးမြို့ကိုထိန်းချုပ်ထားကြောင်းဒေသခံလူကပြောပါတယ်။
ညရဲ့နားမအကွာမှာရှိတဲ့69တိုင်းရင်းကိုဒီ MND ကိုကံတွေကတိုက်စီးစီနားတဲ့ဟာသုံးနဲ့လာကြည့်တဲ့ဟာမြို့ထဲအနေနဲ့အမြောက်တွေနဲ့ပြန်ထူးတဲ့ဟာတွေရှိရပေါ့မြေတိုင်းလိုလိုအဲ့လိုမျိုးလေးငါးရက်လောက်အဲ့လိုမျိုးပုံစံမျိုးကြာရောဒေသခံတွေထွက်ပြေးတာများရောအဲ့လိုမျိုးစီးပြီးနောက်ပိုင်းမှာတော့73ရက်မြေမှာဒီရှမ်းတက်ကဝင်နေရယူလိုက်တာပေါ့ဗျာဟိုပုံကံတော့ဒီတိုင်းရင်းကိုဝါတက်ဖက်ကဝင်မြန်မာယူလိုက်တဲ့ပုံစံအလားတူပဲမိုင်းရမှာလည်းအဲ့လိုမျိုးပုံစံပြီးသွားတာပေါ့ကွာ
လောလောဆယ်မှာတော့မြို့ပတ်လယ်မှာရှိတဲ့စစ်ကောင်စီရဲ့တက်စကန်ငယ်တွေကမိုင်းရဲ့အခြေဆိုင်ခလာရ325မှာပြန်ပေါင်းထားပြီးဒီစကန်ငယ်တွေမှာ SSA မြောက်ပိုင်းတပ်တွေနေရာယူထားကြောင်းနဲ့မြို့တွင်းကဌာနဆိုင်ရာရုံးနဲ့အကြောင်းတွေပိတ်ထားဆဲရှိကြောင်းပြောပါရယ် TNL ရဲ့ Telegram သတင်းစာမျက်နှာမှာတော့တစ်တုံညာနှစ်ကိုစစ်စီအပိုင်းနှစ်စတင်ခဲ့တဲ့ရက်20အတွင်းမှာလေကြောင်းနဲ့လက်နက်ကြီးပစ်ခတ်မှုကြောင့်ရဲသား66ဦးသေဆုံးပြီး103ဦးထိခိုက်ဒဏ်ရာရရှိခဲ့ကြောင်းဖော်ပြထားပါတယ်။ရှမ်းမြောက်တိုက်ပွဲဖြစ်စဉ်နဲ့ပတ်သက်ပြီးဒီလ3ရက်နေ့က MNDA နဲ့ပူးပေါင်းတပ်တွေလာရှိုးမြို့ကို short tight တုံး drone စတာတွေနဲ့တိုက်ခိုက်ခဲ့ပြီးတဲ့နောက်ရဲသားသေဆုံးသူ18ဦးထိခိုက်ဒဏ်ရာရသူ24ဦးရှိခဲ့ကြောင်းဒီလ9ရက်နေ့မှာစစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပါတယ်။
ဒါကတော့ရှမ်းမြောက်ဘက်မှာ MNDA နဲ့ TNNA တို့၄ရက်တာအပြည့်ရက်ပြင်မဲ့တိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နိုင်တဲ့အခြေအနေကိုဝင်းခန့်မောင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။